ှမ်းပြည်မြောက်ပိုင်းမူဆယ်မြို့စွန်တောက်ကြာနေညာပိုင်းကလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခတ်မှုတချို့ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလက်နက်ကန်ပဋိပက္ခတွေပေါ်ပေါက်နေချိန်နေဆန်းမြို့ဖြစ်တဲ့မူဆယ်မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအခြေအနေကိုတင်ပြသွားမှာပါ။မူဆယ်မြို့အပြင်ဘက်ဆက်မှုဇုံမှာဇူလိုင်30ရက်တောက်ကြာနေည8:00ကျော်အချိန်ကလက်နက်ကြီးတွေနဲ့ပြစ်ခတ်နေတဲ့အတန်းတွေကြားခဲ့ရပြီးဘယ်လက်နက်ကန်အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့မူဆယ်မြို့ကန်တူဦးကပြောပါတယ
်။တော်တော်လက်နက်ကြီးတွေနဲ့ရောကျွန်တော်ပြင်နေတာတော့ဆက်ချားနေရတယ်။ဒါတော့သူစစ်ကချင်းတို့တက်ကြည့်ကြတယ်နော်။နိုင်ပါ့ဒီကငါမယ်အဲ့တော့ပြောရှိနေတယ်။တတိယညကမူဆယ်ကျွန်တော်ပြောရရင်စမှုပေါ့။အဲ့ဒီတစ်ချမ်းပေါ့။အဲ့ဒီဘယ်လောက်ကြာနေကြ။အဲ့ဒီချားနေတာမှပြင်နေရတာ။အဲ့ဒီစမှုပြောလို့မဆိုရင်ကျွန်တော်ဒီ GIA နဲ့ဒီနယ်လေးကသူရဲ့စစ်စစ်နေပေါ့အဲဒီတက္ကသိုလ်ကမှဖြစ်ပေါ့ကွာလို့လည်းတော့အကန့်ရတယ်နော်အဲတော့ကမ္ဘာဒီကအဲ့ဒါအဲ့ဒါ CIA နဲ့စစ်ဖို့ကိုများတယ်ကွာ
မြို့ကန်ပြောသားသလို CIA ကချင်းလက်နက်ကန်တပ်ဖွဲ့နဲ့ဖြစ်ပွားတဲ့တိုက်ပွဲဟုတ်မဟုတ်သိရအောင် CIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူးအခုပြစ်ခတ်မှုဖြစ်တဲ့နေရာနဲ့တိမ်မွေးတဲ့ဒေသဟာကချင်း CIAတောင်ပလောင် TNL တိုင်းသားလက်နက်ကိုင်ကြီးထိန်းချုပ်ရာဒေသလေးဖြစ်တယ်လို့ပြောတာကကြောင့် TNL တပ်ဖွဲ့ပြောခွင့်ရသူဗိုလ်မှူးကြီးတာအိုက်ကျော်ကို VOE ကဆက်သွယ်နေမြန်ရမှာသူတို့တပ်ဖွဲ့နဲ့တိုက်ပွဲဖြစ်တာမဟုတ်ဘူးလို့ရှင်းပြပါတယ
်အပစ်ဒီသူတို့ဖွဲ့ရတာတပ်ဖွဲ့ဖြစ်ပေါ်မှုလို့မရှိဘူးအဲသူတို့ဒီဆောင်တီးရတာတော့ဒီစမှုစေမျိုးရည်ဒီကစမှုတော်ဟုတ်ပဲဘုနာဒီဆိုဟုတ်ပဲဒီမမကြီးပါလည်းဒီလို
အဲ့နာကအစိုးရတက်နဲ့ကြီးတာလားဘလို့သဘောပါလဲကိုမ
။အဲအမှားလို့အစိုးရတက်တော့မရှိဘူးသူကဒီကခရမ်းရတော့ရေးကြီးစခန်းတွေလို့ခြားရသည်ရှိရပြီးသူစီလူကပုံမှန်ဒီကိစ္စဘုံသားလေးကိုရရှိ
။ပြည်သူစစ်နဲ့အစိုးရတက်နဲ့ပေါင်းပြီးတော့ကျင်းစခန်းချရဲအဲ့လိုလား
။အဲကျင်းစခန်းပုံမှန်အဲ့လိုပုံစံလုပ်တယ်
။ဘယ်ဖွဲ့တွေဖြစ်တိုင်တယ်လို့သုံးသပ်လို့ရလဲကိုမ။အဲ
မဖြစ်သဘောရတယ်လား။မူဆယ်မာရခန်းနဲ့အစ်ကိုကမူရပြေတော့နောက်ဘယ်ဖွဲ့စလာလုပ်တယ်ခဲ့
လူအသေးကြောက်ပါညာကြားရသေးလား
အဲမကြားရဘူးခင်ဗျာ
မူဆယ်မျိုးကပြစ်ခတ်မှုသတင်းနဲ့ပတ်သက်လို့မြန်မာဆရာနာပိုင်းဒီဘက်ကလက်တလုံးသတင်းထုတ်ပြန်တာမရှိသေးပါဘူးဒါပေမဲ့တောက်ကြနေတရက်ထဲမှာပဲ KIA ကချင်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေမိုးကောင်းနဲ့ကာမိုင်းမျိုးကြားလီတို့လမ်းမကြီးပေါ်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA က VOA ကိုအတည်ပြုပြောကြားထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဆန္ဒပြသူတွေကလက်နက်ကင်ဆန့်ကျင်တာတွေတိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့တိုက်ပွဲတွေလည်းတကြောပြန်ပေါ်ပေါက်နေတာဖြစ်ပါတယ်ခင်ဗျာ